အရင်အပတ်တွေမှာအိုးပုတ်နေဟာယေရှုရဲ့ကယ်တင်တော်မူခြင်းအကြောင်းကိုပုံဖော်ပြသနေတဲ့ပုံရိပ်ဖြစ်ကြောင်းအဲ့ဒီပုံရိပ်ကိုယေရှုဒီလောကမှာကြွလာတော်မူပြီးပြည့်စုံစေခဲ့ပြီဖြစ်ကြောင်းကျွန်တော်ဝေငှခဲ့ပါတယ်။အခုဥပုတ်နေကိုမှန်ကန်သောနည်းလမ်းနဲ့စောင့်ထိုင်ခြင်းအကြောင်းကိုကျွန်တော်ဝေငှတော်မှာဖြစ်ပါတယ်။ထောမြတ်ကျမ်းအခိုင်း20အငယ်8ကနေ17အရဥပုတ်နေကိုစောင့်ထိုင်ဖို့ဤတိလာလူတို့ကိုဖယားခင်မိတ်မာတော်မူခြင်းမှာဖန်ဆင်းခြင်းအမှုကိုပြည့်စည်တော်မူသောဖယားသခင်ရဲ့ငြိမ်ဝတ်စွာနေတော်မူခြင်းကိုအခြေခံပါတယ်။ထောမြတ်ကျမ်းအခိုင်း31အငယ်73အရဥပုတ်နေကိုစောင့်ထိုင်ဖို့ဤတိလာလူတို့ကိုဖယားခင်မာထားတော်မူခြင်းမှာသူတို့ကိုတန့်ရှင်းစေတော်မူသောသူမှာဖယားသခင်ဖြစ်တော်မူကြောင်းသိစေဖို့ဖြစ်ပါတယ်။နောက်တရားဟောရာကျမ်းအခိုင်း5အငယ်15အရဤတိလာလူတို့ကိုဧကုတ်တုကြုံဘဝကနေကယ်တင်တော်မူသောသူမှာဖယားသခင်ဖြစ်တော်မူကြောင်းကိုအောက်မေ့ဖို့ဖြစ်ပါတယ်။ဥပုံနေကိုစောင့်ထိုင်ဖို့ဣတီလလူတို့ကဖယားသခင်မှာထားတော်မူတဲ့အတွေ့တတ္တမဥပုံနေကိုစောင့်ထိုင်ခြင်းအမှုဟာဣတီလလူမျိုးများနဲ့သာသက်ဆိုင်ပါတယ်။သို့သောဥပုံနေရဲ့ပုံဖော်ပြသချက်ဟာလောကီလူသားအလုံးနဲ့သက်ဆိုင်ပါတယ်။လောကီလူသားအလုံးနဲ့သက်ဆိုင်တဲ့အိုးပုတ်နေရဲ့ပုံဖော်ပြသချက်ကဘာလဲအတူချုပ်ပြောရရင်လောကီလူသားများအတွက်အပြစ်ရဲ့အခငရေမိအိုင်ကနေလွတ်မြောက်ရလမ်းကိုဖယားသခင်ပြင်ဆင်တော်မူတယ်ဆိုတဲ့အကြောင်းပါပဲလောကီလူသားများအတွက်ဖယားသခင်ပြင်ဆင်တော်မူသောကယ်တင်ခြင်းအကြောင်းကိုတတ်သိခံဖို့ဣတီလလူမျိုးများကိုဖယားသခင်ရွေးချယ်တော်မူပါတယ်ဒါဆိုရင်ဣတိလလူမျိုးအလုံးဟာကယ်တင်ခြင်းကိုရရှိကြသလားဆိုရင်မရရှိကြပါဘူး။ဘာဖြစ်လို့လဲဆိုရင်ဖယားသခင်ကယ်တင်တော်မူခြင်းကတိတော်ကိုမယုံကြည်ကြတဲ့အတွက်ဖြစ်ပါတယ်။များစွာသောဣတိလလူတို့ဟာဖယားသခင်ကယ်တင်တော်မူခြင်းကတိတော်ကိုမယုံကြည်ကြတဲ့အတွက်ကယ်တင်ခြင်းမရရှိတဲ့အကြောင်းဟေဘဲဩဝါဒစာမှာကျွန်တော်တို့တွေ့ရပါတယ်။ဟေဘဲအခိုင်း3အခန်းငယ်9ကနေ10အထိကိုကျွန်တော်ဖတ်ပြပါမယ်။ထို့ကြောင့်တန့်ရှင်းသောဝိညာဉ်တော်မိတ်တော်မူသည်ကယနေ့တွင်သင်တို့သည်ဗျာဒိတ်တော်အတန်ကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်။သင်တို့အဘများသည်အနှစ်40ပတ်လုံးငါကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတောတွင်ငါကိုစန့်ကျင်ဘက်ပြု၍စုံစမ်းရာကာလ၌ရှိတကဲ့သို့မရှိစေကြနဲ့ထိုလိုမျိုးကိုငါယွန်သည်ဖြစ်၍သူတို့သည်အစဉ်စိတ်တဘောမှားယွင်းတတ်ကြ၏ငါ၏အလေအလာတို့ကိုနားမလည်ကြဟုငါဆိုရ၏ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆိုသည်ဟုမိန့်တော်မူချက်ရှိသည်နှင့်အညီညီအကိုတို့တင်တို့သည်အသက်ရှင်တော်မူသောဖယားသခင်ထံတော်မှထွက်သွားသောအားဖြင့်မယုံကြည်တတ်စိုးညစ်သောစိတ်နှလုံးမရှိစေခြင်းဟာတတိပြုကြလောအခန်းငယ်18ကနေ19မှာအခုလိုဆက်ပြီးဖော်ပြထားပါတယ်တင်တို့သည်ငါဤချမ်းသာတဲ့သို့မဝင်ရကြဟုကြိမ်ဆိုတော်မူသောသူတို့ကမယုံကြည်သောသူမှတပါအဘယ်သူနည်းတို့ဖြစ်၍သူတို့သည်မယုံကြည်သောကြောင့်သာမဝင်နိုင်သည်ကိုငါတို့သိမြင်ကြ၏လို့အာတိအလင်းဖော်ပြထားပါတယ်ဟေဘဲအခိုင်း3ကိုကျွန်တော်တို့ကြည့်တဲ့အခါဥပုတ်ဆိုတာခန္ဓာပြေကိုပုံဆောင်ကြောင်းကျွန်တော်တို့တွေ့ရပါတယ်။ခန္ဓာပြေဆိုတာဣတီလလူတို့ကိုဖယားခင်ပေးဖို့ကတိထားတော်မူသောနှုတ်နဲ့ပြားရည်စည်းရာကြွယ်ဝချမ်းသာတဲ့အတိုင်းပြေဖြစ်ပါတယ်။ဖယားခင်ကတိတော်ကိုမယုံကြည်တဲ့အတွက်များစွာသောဣတီလလူတို့ဟာအဲ့ဒီအတိုင်းပြေကိုမဝင်ရတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီပြေကိုစူးစမ်းလေ့လာကြတဲ့သူတို့ကခန္ဓာပြေဟာနုနဲ့ပြားရည်စည်းရာကြွယ်ဝချမ်းသာတဲ့တိုင်းပြည်ဆိုတာမှန်ပါတယ်။ဒါပေမဲ့အဲ့ဒီတိုင်းပြည်မှာနေထိုင်ကြတဲ့သူတို့ဟာငါတို့ထက်အင်အားကြီးမားတယ်။သူတို့ရှေ့မှာငါတို့ဟာနှံကောင်လောက်ပဲဖြစ်ကြတယ်။ဒါကြောင့်သူတို့ကိုငါတို့နိုင်မှာမဟုတ်ဘူး။အဲ့ဒီပြည်ကိုငါတို့ဝင်စားနိုင်မှာမဟုတ်ဘူးဆိုပြီးဖယားသခင်ကတိတော်ကိုမယုံကြည်ကြတဲ့အတွက်ကတိတော်ခန္ဓာပြည်ကိုမဝင်ရကြအောင်ကျွန်တော်တို့တွေ့ရပါတယ်။ဟေဘဲအခိုင်းလေးအငယ်၁မှာဖယားသခင်၏ဥပုတ်ကိုဖယားသခင်၏ချမ်းသာဆိုပြီးခေါ်ဆိုသုံးစွဲထားပါတယ်ဖယားသခင်၏ချမ်းသာဆိုတာ ဤတီလာလူတို့ကိုပေးဖို့ဘုရားသခင်ကတိထားတော်မူသောခါနန်ပြည်ကိုဆိုလိုခြင်းဖြစ်ပါတယ်။ပညတ်တော်၁၀ပါးတည်းကနေ့ရက်အဖြစ်ကျွန်တော်တို့တွေ့ရတဲ့ဥပုံနေဟာတဲကာနာရတော်တဲကိုဤတီလာလူတို့ရောက်လာကြတဲ့အခါကတိတော်ခါနန်ပြည်ဖြစ်လာပါတယ်။ဟေဘဲဩဝါဒစာမှာကတိတော်ခါနန်ပြည်ဟာယေရှုခရစ်တော်အားဖြင့်ဘုရားသခင်ပြင်ဆင်တော်မူသောကယ်တင်ခြင်းဖြစ်ကြောင်းကျွန်တော်တို့တွေ့ရပါတယ်။ဟေဘဲအခိုင်းလေးအငယ်1ကနေ2ကိုကျွန်တော်တို့ဖတ်ကြည့်မယ်ဆိုရင်ဥပုံနေ့ဟာယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုတတ်သင်ခံဟောကြားနေကြောင်းအခုလိုကျွန်တော်တို့တွေ့ရပါတယ်။ထို့ကြောင့်ဖယားသခင်၏ချမ်းသာတဲ့သူဝင်ရသောအခွင့်ကိုပေးသောကတိတော်သည်ငါတို့၌ရှိရစ်လျက်နဲ့တင်တို့တွင်အချို့တို့သည်မမီပဲနေမီကိုစိုးရိမ်ကြကုန်ဟန်ငါတို့သည်ဝမ်းမြောက်စရာတည်ငြိမ်ကိုထိုတူတို့ကဲ့သို့ကြားရကြပြီ။တို့အရာတွင်သူတို့ကြားရသောတရားစကားသည်ကြားရသောသူတို့အထက်၌ယုံကြည်ခြင်းနှင့်မယောနှောသောကြောင့်အကျိုးကိုမပေးလို့အတိအလင်းဖော်ပြထားပါသည်။ဟေဘဲအခိုင်းလေးအငယ်နှစ်မှာတွေ့ရတဲ့ဝမ်းမြောက်စရာတည်င်းဆိုတာယေရှုရဲ့ကယ်တင်ခြင်းတည်င်းကောင်းကိုပြောနေတာဖြစ်ပါတယ်။ထိုသူတို့ဆိုတာအိုးပုတ်နေကိုစောင့်ထိန်မှုဘုရားခင်မှာထားတော်မူသောဣတိလလူတို့ကိုပြောနေတာဖြစ်ပါတယ်။အိုးပုတ်နေရဲ့တတ်သိခံချက်အားဖြင့်သူတို့ကြားခဲ့ရတဲ့ယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုမယုံကြည်ကြတဲ့အတွက်ဘုရားသခင်ချမ်းသာတဲ့သူမဝင်ရကြောင်းကျွန်တော်တို့တွေ့ရပါတယ်။ဥပုံနေကိုစောင့်ထိန်ဖို့မှန်ကန်သောနည်းလမ်းကိုဟေဘဲအခိုင်းလေးအငယ်3မှာအခုလိုတွေ့ရပါတယ်။ငါတို့မူကားယုံကြည်သောသူဖြစ်၍ဘုရားသခင်၏ချမ်းသာတဲ့သူဝင်ရကြ၏။ဥပုံနေကိုစောင့်ထိန်ဖို့မှန်ကန်သောနည်းလမ်းဟာယုံကြည်ခြင်းဖြစ်ပါတယ်။ဘာကိုယုံကြည်ရမှာလဲဆိုရင်အိုးပုံနေ့ရဲ့တတ်သိခံချက်ဖြစ်တဲ့ယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုယုံကြည်ရမယ်။ယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းဆိုတာခရစ်တော်သည်ကြမ်းစာလာသည့်အတိုင်းငါတို့အပြစ်ကြောင့်အသိခံတော်မူ၏။တကြွပြီးမှကြမ်းစာလာသည့်အတိုင်းသုံးရမြောက်သောနေ့၌ထမြောက်တော်မူ၏။ကျွန်တော်တို့အပြစ်ကြောင့်ကျွန်တော်တို့ရဲ့ကိုယ်စားလက်ဝါးကားတိုင်းမှာအသိခံတော်မူသောယေရှုရဲ့လှုပ်ပြီးပြီဖြစ်သောအပြစ်ကြွေးဆက်ပေးခြင်းအပေါ်မှာအမှီပြုကိုးစားယုံကြည်ရပါမယ်။ဒါဟာစစ်မှန်သောဥပုံနေ့ကိုစောင့်ထိုင်ခြင်းဖြစ်ပါတယ်။ထွတ်မြတ်ခြင်းအခိုင်း20အငယ်7ကနေ17အရဥပုံနေ့ကိုစောင့်ထိုင်မှုဣတိလလူတို့ကိုဖယားခင်မိတ်မာတော်မူခြင်းမှာဖန်ဆင်းခြင်းအမှုကိုပြီးစီးတော်မူသောဘုရားသခင်ငြိမ်ဝတ်စွာနေတော်မူခြင်းကိုအခြေခံတာမှန်ပေမဲ့ယေရှုရဲ့ကယ်တင်တော်မူခြင်းကိုညွန်ပြနေတာဖြစ်ကြောင်းဟေဘဲအခိုင်းလေးအငယ်3နဲ့6မှာအခုလိုအတိအလင်းကျွန်တော်တို့တွေ့ရပါတယ်။ငါတို့မူကားယုံကြည်သောသူဖြစ်၍ဘုရားသခင်၏ချမ်းသာတဲ့သူဝင်ရကြ၏။ထိုသူနှင့်အညီဗျာဒိတ်တော်ကသူတို့သည်ငါ၏ချမ်းသာတဲ့သူမဝင်ရကြဟုအမျက်ထွက်၍ငါကျိန်စုသည်ဟုလာ၏ချမ်းသာဟုဆိုသောကပ္ပဦးကပင်အမှုအရာတို့ကိုပြီးစီး၍ငြိမ်ဝတ်တော်မူရာချမ်းသာဟုဆိုလိုသည်ခொနည်းရမြောက်သောနေ့ကိုအကြောင်းပြု၍စံစာတစ်ချက်၌လာသည်ကဖယားသခင်သည်မိမိအမှုအရာအလုံးစုံတို့ကိုပြီးစီး၍ခொနည်းရမြောက်သောနေ့၌ငြိမ်ဝတ်စွာနေတော်မူ၏ဟုလာသည်ထိုစံစာ၌တပံလာသည်ကသူတို့သည်ငါဤချမ်းသာတဲ့သူမဝင်ရကြဟုလာတည်းထို့ကြောင့်အချို့တို့သည်ဝင်ရကြ၏ဝမ်းမြောက်စရာတည်င်းကိုရှေးဥစွာကြားရသောသူတို့သည်မယုံကြည်သောကြောင့်မဝင်ရကြပြီလို့အတိအလင်းဖော်ပြထားပါတယ်ယေရှုခရစ်တော်ရဲ့ကယ်တင်တော်မူခြင်းတည်င်းကောင်းကိုမယုံကြည်သောသူဟာဥပုံနေ့ရဲ့တတ်သိခံချက်ကိုမယုံကြည်သောသူဖြစ်တဲ့အတွက်တတမနေ့တိုင်းမှာအလုံနာပြီးဓမ္မစည်းဝေးခြင်းမှာပါဝင်နေသည့်တိုင်အောင်ဥပုံနေ့ကိုဖြတ်တော်သူဖယားသခင်ချမ်းသာတဲ့သူမဝင်နိုင်တော်သူနောက်တနည်းပြောရရင်အပြစ်ဒဏ်ငရဲမိအိုင်ကနေမလွတ်မြောက်မဲ့သူဖြစ်ကြောင်းအခုနကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာအတိအလင်းဖော်ပြထားပါတယ်ဒါကြောင့်ယုံကြည်ခြင်းမပါတဲ့ဥပုံဆောင်ခြင်းဟာအချင်းနဲ့တတ်တတ်ဖြစ်တယ်ဆိုတာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တွင်တင်ချက်ဖြစ်ပါတယ်ယေရှုကမဿဲအခိုင်း5အငယ်18မှာပညတ်တိချမ်းအနာဂတ်တိချမ်းများကိုဖျက်ပယ်ခြင်းကငါလာသည်ဟုမထင်ကြနဲ့ဖျက်ပယ်ခြင်းကငါလာသည်မဟုတ်ပြည့်စုံစေခြင်းကငါလာသည်လို့မိန့်တော်မူသည့်အတိုင်းလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်လုံးကဒီလောကမှာယေရှုကြွလာတော်မူပြီးဥပုံနေ့ကိုပြည့်စုံစေတော်မူခဲ့ပြီဖြစ်ပါတယ် ဥပုံနေကိုယေရှုဘလို့ပြည့်စုံစေတယ်လဲဆိုရင်လက်ဝါးကတိုင်မှာအသေးခံတော်မူခြင်းဖြင့်ပြည့်စုံစေတော်မူပါတယ်လူတို့ရဲ့ကိုယ်စားလက်ဝါးကတိုင်မှာအပြစ်ကြွေးဆက်ပေးတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာယုံကြည်ကိုးစားသောသူတိုင်းယေရှုခရစ်တော်၌ဥပုံနေပြည့်ညတ်တော်ကိုပြည့်စုံစေတော်သူနောက်တနည်းပြောရရင်ဖခင်သခင်ဤချမ်းသာတဲ့သူဝင်ရတော်သူတွေဖြစ်ကြပါတယ်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတဲ့အချိန်မှာယုံကြည်သူရဲ့အပြစ်ရှိသမျှကိုလဝကတိုင်မှာသွန်လောင်းတော်မူသောယေရှုရဲ့အသွေးတော်မြတ်ကစင်ကြယ်စေပြီးအပြစ်ဒဏ်စီရင်ခြင်းထာဝရငရဲမိအိုင်ကနေလွတ်မြောက်တော်သူဖြစ်လာပါတယ်။ယေရှုကဥပုံနေရဲ့ရည်ရွယ်ချက်ကိုပြည့်စုံစေတော်မူပြီဖြစ်လို့ဥပုံနေပြည့်ညတ်တော်ကိုကျင့်သုံးရမယ့်အချိန်ကာလဟာပြီးဆုံးသွားပါပြီ။အဆုံးသတ်သွားပါပြီ။ယုံကြည်သူကျွန်တော်တို့ဟာဥပုံနေအပါအဝင်ဣတိလလူတို့ရဲ့ဘာသာရေးပွဲတော်နေ့ရက်များအစားအစာနဲ့ဆိုင်တဲ့ပြည့်ညတ်တရားရဲ့အနှောင်အဖွဲ့ကနေလွတ်မြောက်တော်သူတွေဖြစ်တဲ့အကြောင်းယောမအခိုင်းလေးဂလာတိအခိုင်းလေးအငယ်၈ကနေ၁၁နဲ့ကိုလိုသဲအခိုင်း၂အငယ်၁၄ကနေ၁၈တို့မှာအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်ယုံကြည်သူတို့ဟာဥပုံနေအပါအဝင်ဣတိလလူတို့ရဲ့ဘာသာရေးပွဲတော်များအစာအစာနဲ့ဆိုင်တဲ့ပြည့်ညတ်တရားရဲ့အောက်မှာကြုံခံနေဖို့မဟုတ်ဘူးကျွန်တော်မိတ်ဆွေတယောက်ကအစာအစာမှာသူရှောင်တဲ့အရာတွေကိုကျွန်တော်ပြောပြပါတယ်ငါဆိုရင်တဲ့အသားမှာဆိုရင်တစ်သားပဲရှောင်တယ်တဲ့ခြေထောက်လေးချောင်းထဲမှာဆိုရင်ကတင်ပဲရှောင်တယ်တဲ့အသီးထဲမှာဆိုရင်လည်းလက်သီးပဲရှောင်တယ်တဲ့အဲ့တော့ယုံကြည်သူတွေအတွက်ဟိုဟာမစားရဒီဟာမစားရဆိုတဲ့အနှောင်အဖွဲ့ကနေကျွန်တော်တို့လွတ်မြောက်ရတယ်။စားချင်တာကိုကျေးဇူးတော်ချီးမွမ်းဖို့တော့စားပါ။ဥပုံနေပြည့်ညတ်တော်မှာဖော်ပြထားတဲ့တတ္တမဥပုံနေဟာစနေနေ့ဖြစ်ပါတယ်။ဒါဆိုရင်ယုံကြည်သူကျွန်တော်တို့ဟာဘာကြောင့်စနေနေ့မှာဝတ်ပြုကိုးကွယ်ခြင်းအစီအစဉ်ကိုမလုပ်ရတာလဲ။အဖြေကတော့နံပါတ်၁တတ္တမဥပုံနေဟာဣတိလလူမျိုးအတွက်သာဖယားသခင်ပေးတော်မူခြင်းဖြစ်ပါတယ်။နံပါတ်၂ဥပုံနေပြည့်ညတ်တော်ဟာမောရှေကာလကနေခရစ်တော်လက်ဝါးကားတိုင်းမှာအသေးခံတော်မူတဲ့အချိန်အထိကျင့်သုံးဖို့ဣတိလလူတို့ကိုဖယားခင်ပေးတော်မူခြင်းဖြစ်ပါတယ်။ယေရှုခရစ်လက်ဝါးကားတိုင်းမှာအသေးခံတော်မူခဲ့ပြီဖြစ်သောကြောင့်ဥပုံနေပြည့်ညတ်တော်ကာလဟာပြီးဆုံးသွားပါပြီ။ယုံကြည်သူကျွန်တော်တို့ဟာဇာတိအမျိုးအဖျင်းဣတိလအမျိုးမဟုတ်တာကတကြောင်ဇာတိအဖြစ်ဣတိလအမျိုးဖြစ်ခဲ့ရင်လဲဥပုံနေကိုစောင့်ရမယ့်အချိန်ကာလဟာပြီးဆုံးသွားပါပြီ။ယုံကြည်သူတိုင်းအတွက်နေ့ရက်တိုင်းဟာဘုရားသခင်ကိုကိုးကွယ်ရမယ့်နေ့ရက်ဖြစ်ပါတယ်။တစ်ကောအခိုင်း3အငယ်16နဲ့အခိုင်း6အငယ်19အရယုံကြည်သူတိုင်းဟာဘုရားသခင်ပိတ်မှန်တော်ဖြစ်ကြပါတယ်။ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံတဲ့အချိန်မှာဘုရားသခင်ရဲ့တန့်ရှင်းသောဝိညာဉ်တော်ဟာယုံကြည်သူကျွန်တော်တို့ရဲ့နှလုံးသားထဲမှာကိန်းဝတ်လာပါတယ်။တန်ရှင်သောဝိညာဉ်တော်ကျွန်တော်တို့အထက်မှာကိန်းဝတ်လာတဲ့အခါယေရှုခရစ်တော်ရဲ့တန်ရှင်ဖြောင့်မတ်တော်မူခြင်းကိုကျွန်တော်တို့ရဲ့တန်ရှင်ဖြောင့်မတ်တော်မူခြင်းအဖြစ်ဘုရားသခင်မှတ်ယူတော်မူပြီးယုံကြည်သူကျွန်တော်တို့ဟာဘုရားသခင်အဖို့တန်ရှင်သောသူတွေဖြစ်သောကြောင့်ဥပုံနေရဲ့ပုံရိပ်ကိုဆက်လက်ပြီးအသုံးပြုရမယ့်သူတွေမဟုတ်ဘူး။ဥပုံနေရဲ့ပုံရိပ်အစစ်အမှန်ယေရှုခရစ်တော်ကိုကျွန်တော်တို့ပိုင်ဆိုင်ပြီးပြီယေရှုခရစ်တော်ရဲ့တန်ရှင်ဖြောက်မတ်ခြင်းကြောင့်နေ့တိုင်းဖခင်သခင်ချမ်းသာတဲ့သူဝင်ရတော်သူဖခင်သခင်အဖို့နေ့တိုင်းတန်ရှင်သောအသက်တာမှာအသက်ရှင်ရမယ့်ဖခင်သခင်ယေဘုရောဟိတ်အမျိုးတွေဖြစ်ကြပါတယ်ယုံကြည်သူကျွန်တော်တို့ဟာတတ္တမဥပုံနေအစားတနင်္ဂနွေနေ့မှာဘာကြောင့်စူပောင်းဝပြုတ်ကိုးကွယ်ခြင်းကိုလှုပ်ကြရတာလဲယုဒလူတို့ရဲ့ပြက်ကတင်အရာတပတ်မှာပထမနေ့ရက်ဖြစ်တဲ့တနင်္ဂနွေနေ့မှာသေခြင်းကနေသခင်ယေရှုထမြောက်တော်မူသောကြောင့်ယေရှုရဲ့ရှင်ပြန်ထမြောက်တော်မူသောနေ့ရက်ကိုလူသိရှင်ကြားတတ်သိခံဖို့ဖြစ်ပါတယ်။ကနဦးအသင်းတော်ကလည်းတနင်္ဂနွေနေ့မှာစူပောင်းဝတ်ပြုကိုးကွယ်ခြင်းကိုပြုကြပါတယ်။တတ္တမဩပုတ်နေ့ကိုအစားထိုးလိုက်တာမဟုတ်ဘူးနော်။ယုံကြည်သူတို့အဖို့နေ့ရက်တိုင်းဟာဖခင်သခင်ကိုကိုးကွယ်ရမယ့်နေ့ရက်ဖြစ်ပါတယ်။လေးစားရပါတော့ဓမ္မမိတ်ဆွေဥပုံနေကိုစောင့်ထိန်ပြီးပြီလားဥပုံနေကိုစောင့်ထိန်တယ်ဆိုတာတတ္တမဥပုံနေဒါမှမဟုတ်တနင်္ဂနွေနေ့တိုင်းအလုနာပြီးဘုရားကျောင်းတက်တာကိုပြောတာမဟုတ်ဘူးတတ်တတ်လွတ်စားတာကိုပြောတာလည်းမဟုတ်ဘူး ဥပုံနေရဲ့အရှင်သခင်ဥပုံနေကိုပြည့်စုံစေတော်မူသောယေရှုခရစ်တော်ကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးပြီလားယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံရင်လဝါကားတိုင်းမှာယူစည်းခဲ့သောအသွေးတော်မြတ်အားဖြင့်သင်ရဲ့အပြစ်ရှိသမျှကိုစေကျော်စင်ကြယ်စေတော်မူပြီးအပြစ်ရဲ့အခငရဲမိအိုင်ကနေလွတ်မြောက်ရသောအခွင့်စစ်မှန်သောညီတက်ချင်းနောင်ဘဝတေချာစိတ်ချမှုကိုဖော်ရားသခင်ပေးတော်မူမှာဖြစ်ပါတယ်ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တစ်ခါမှခေါ်ဖိတ်လက်ခံခြင်းမရှိသေးရင်သင်အပြစ်တွေအတွက်နောင်တတရားနဲ့အပြစ်ဝန်ချတောင်းပန်ပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တဲ့ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်။နားဆင်နေတဲ့ဓမ္မမွေးဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။